မင်္ဂလာညနေခင်းပါတောတာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူပြဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပြီးသွားမှာပါ။အထူးဆုံးစံစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှင်းနေရီကအကြံပြုလိုက်ပါတယ်။နောက်ဒီမြန်မာနိုင်ငံကပြည်ပခါတွေအရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကူညီနိုင်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပါရှင်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရမှုဟာအေးအေးခေါ်ရခိုင်တပ်ဖွဲ့ကကြိုးတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ပေါ်ရခိုင်တပ်ကဘယ်လိုတုံ့ပြန်ပါသလဲ
။မမဆိုအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတစ်ခုခုရတိုင်းမှာနော်ကျွန်တော်တို့ဒါတော်လိုင်းရဲ့ဖွင့်ရှိတယ်လို့နော်ဂုဏ်သိကြည
ောလို့အေးအေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခပြောသွားတာပါရှင်။ပြည်စုံကတော့မကြခင်ကြမှာပါ။ကြအပြင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဖြစ်မှာမြမတပ်မတော်နဲ့တိုင်းနာလက်နက်ကိုင်တရနယ်လေးတအောင်ပလောင်တပ်ဖွဲ့တို့ကြောင့်တကြော့ပြန်တိုက်ပွဲတွေကြောင့်ဒေသခံတွေနေရဆွန့်ခွာထွက်ပြေးနေရတဲ့တဲ့တွေနဲ့နှစ်နိုင်ငံယဉ်ကျေးမှုဖလှယ်ရေးအစီအစဉ်အရအမေရိကန်ခြေဆိုင် Next Level Hip Hop ဖွဲ့ဟာတနင်္လာနေ့ညကအမေရိကန်သံအမကြီးနေအိမ်မှာမြန်မာပရိသတ်တွေကိုဖျော်ဖြေတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးတဲ့တွေကိုကွန်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အထူးဆောင်ရွက်စစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆံမှုရှိခဲ့သလားဆိုတာနဲ့နောက်သူသမ္မတဖြစ်လာပြီးမကြခင်မှာပြည်အောင်စုဆောင်ရွက်စစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုယာရုကနေဖိရှားလိုက်တာဟာတရားရေးအပေါ်ကြားဝင်ဆွဖက်ရရောက်သလားဆိုတာကိုအထူးဆောင်ရွက်စစ်ဆေးမှုရောဘတ်မူလာကဆောင်ရွက်စစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာမှားရင်ပြောကြတာတွေဒါမှမဟုတ်ရှင်းအောင်မညီပြောဆိုခဲ့မိရင်ပြည်အောင်စုဆောင်ရွက်စစ်ဆေးမှုကိုလိန်လဲထွက်ဆိုမှုနဲ့ထပ်မံတရားစွဲဆိုခံရဖို့အခြေအနေတွေဖြစ်လာနိုင်တာကြောင့်သူရှိနေတွေကဆိုရင်နေတာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရှိထားသူတွေကိုကူကားပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုတင်းနှလာနေကထုတ်ပြန်ခဲ့တာပါသမ္မတထရမ့်ကတော့အထူးဆောင်စံစစ်ဆေးမှုနဲ့တွေ့ဆုံပြီးတော့ဖြစ်ကြသွားဖို့ဆန္ဒရှိကြောင်းပြောဆိုထားမှုပါတယ်သူအနေနဲ့ဘာမှမမှန်မကန်လှုပ်ထားတာမရှိတာကြောင့်နောက်မူလနဲ့တွေ့ဆုံသွားမှာဖြစ်ပြီးတကယ်ဘာတွေဖြစ်ပျက်နေသလဲဆိုတာကိုအဓိကကြတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့ပေါ်ဆိုရင်လည်းသူကသတင်းတော့တွေရဲ့အမေကိုဖြစ်ကြဘူးပါတယ်ထရမ့်အနေနဲ့သူပြောထားတဲ့ကိရိတွေကိုဖျက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွေ့ဆုံမှုညှင်းဆန်မယ်ဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလအနေနဲ့ထရမ့်လာရောက်အစ်စ်ခံမှုစင့်ခေါ်သွားနိုင်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ထုသမ္မတဒီသတင်းပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားပါတယ်။အမေရိကန်ထုသမ္မတမိုက်ပန်စ်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးဘူး။ဒါပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးစောင့်ကြည့်သွားမယ်လို့အလက်စကာမှဒီနေ့ထုတ်ပြောလိုက်ပါတယ်။ဒါအပြင်ဒုသမ္မတပန်းစနေနဲ့မြောက်ကိုရီးယားအရာရှိတွေနဲ့ဒီအိုလံပစ်ပွဲမှာတွေ့နိုင်လားလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုလည်းဒီမတိုင်ခင်ပေရူးနိုင်ငံခီးစင်တဲမှာသတင်းတောက်တွေကမေးရမှာဝန်ကြီး Tillerson ကလည်းဒုသမ္မတ Mike Pence အခုပြောခဲ့တယ်လို့မျိုးပဲပြန်ဖြေခဲ့ပါတယ်။ဒုသမ္မတ Pence ကလည်းဂျပန်နိုင်ငံကိုမထွက်ခင်သတင်းတောက်တွေနဲ့တွေ့ရမှာမြောက်ကိုရီးယားဘက်ကဘသူကိုမဆိုဘလို့ပုံနဲ့ပဲတွေ့ရသူပြောမှာကဒီစကားပဲအဲ့ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပဲ့ထိန်တုံးကြည့်ရည်မှန်းချက်ကြီးကိုလုံးဝတခါတည်းအပီးပိုင်စွန့်ရမယ်ဆိုတာပါပဲလို့ရှင်းပြခဲ့ပါတယ်။ဒါအပြင်ဒုသမ္မတ Pence ကဆက်ပြီးသမ္မတ Trump အနေနဲ့လည်းအခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အပြေရှားတာမျိုးကိုအမြဲတမ်းယုံကြည်ထားကြောင်းထုတ်ပြောထားတယ်လို့ဆိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်ကအမေရိကန်တပ်ဖွဲ့ဟာနိုင်ငံမြောက်ပိုင်းကတာလီဘန်တွေကိုလေကြောင်းကနေတဆင့်နောက်တစ်ဖန်စတင်ဘုံကျဲတိုက်ခိုက်နေပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့ American စစ်ဖက်ရဲ့ကြေညာချက်ထက်မှာလွန်ခဲ့တဲ့တောက်ကြနေ့ကဘက်ဒါရှန်ပြည်နယ်မှာရှိတဲ့တာလီဘန်တွေရဲ့တနန်းကျောင်းလိုယူဆတဲ့နေရာကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တရုတ်နဲ့တာဂျီကစ္စတန်နယ်စပ်မှာအကြမ်းဖက်တိုက်ခိုက်ဖို့ကြိုတင်ပစ်စင်နေရာတွေကိုတားဆီးဖို့အခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်လေကြောင်းတိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့တွေစီကနေခိုးယူခဲ့ပြီးဖောက်ခွဲရေးကားတွေအဖြစ်အသွင်ပြောင်းလဲထားတဲ့ကားတွေကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်။တာလီဘန်တွေအနေနဲ့ပြေးစရာမရှိတော့ဘူးလို့အာဖဂန်ကဒီအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆင်ကပြောကြားကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အကြမ်းဖက်ဖျက်လို့ဖျက်ဆီးလုပ်တဲ့တာလီဘန်တွေရဲ့ထောက်ပံ့ရေးရန်နေရာတွေကိုဖျက်ဆီးနိုင်ခဲ့ပြီးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကစလို့လေကြောင်းတိုက်ခိုက်မှုတွေကြောင့်တာလီဘန်တွေဟာဒေါ်လာတန်း30လောက်ဝင်ငွေရော့ချခဲ့တယ်လို့လည်းဆိုပါရခင်ဗျာ
ဆီးရီးယားနဲ့အီရတ်နိုင်ငံတွေကအစွန်းရောက်အုပ်စုတွေနဲ့သွားပေါင်းတဲ့အမေရိကန်နိုင်ငံသားတွေနဲ့မြေတမ်းနေထိုင်သူတွေကြောင့်လက်တလောနိုင်ငံတွေလုံခြုံရေးကိုနည်းနည်းပဲထိခိုက်ပုံရတယ်လို့လေ့လာမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်။ George Washington တက္ကသိုလ်ကလုပ်တဲ့ဒီလေ့လာမှုအရအခုလိုအမေရိကန်နိုင်ငံကနေထွက်သွားပြီးပြည်ပအကြမ်းဖက်အဖွဲ့တွေကိုသွားခုတိုက်ပေးတဲ့သူတွေကလက်တဆုပ်စားလောက်ပဲနိုင်ငံတွေကိုပြောင်းဝင်လာတယ်လို့ထုတ်ပြောတာပါတယ်။ဒီတက္ကသိုလ်ရဲ့အစွန်းရောက်ဝါဒလေ့လာရေးအစီအစဉ်ကလုပ်တဲ့ဒီလေ့လာမှုထဲမှာပဲဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS Al-Qaeda နဲ့အခြားအကြမ်းဖက်အဖွဲ့တွေအတွက်သွားတိုက်ပေးတဲ့သူဒါမှမဟုတ်သွားခုပေးသူပေါင်း64ဦးကိုဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒီထဲကအမေရိကန်နိုင်ငံတွေကိုပြောင်းဝင်လာခဲ့သူက12ဦးပဲရှိပြီးဒီပြောင်းလာသူတွေကမှ9ဦးကိုလည်းအကြမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဖမ်းဆီးပြစ်ဒဏ်ချထားပြီးဖြစ်တယ်လို့နှစ်ပေါင်းများစွာအချိန်ယူလုပ်ထားတဲ့ဒီအစီအစဉ်ကစားမှာဖော်ပြလိုက်ပါတယ်။ဒါအပြင်ဒီပြောင်းလာသူတွေကဘယ်သူကမှအမေရိကန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခတ်မှုတွေအောင်မြင်အောင်မလုပ်နိုင်ခဲ့ဘူး။သူတို့ကြောင့်ဖြစ်နိုင်တဲ့အကြမ်းဖက်အန္တရာယ်ကလည်းအခုချိန်ထိအကန့်အသတ်နဲ့ပဲရှိလာခဲ့တယ်လို့ဒီအစီအစဉ်ကစားမှာဆက်ဖော်ပြထားပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံကပြည်ပခန့်ရဲ့အရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကိုညီနိုင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာယက်ရိုက်ယက်အယ်ဟူစိန်ကအလေးနက်ထားပြောကြားလိုက်တယ်လို့အင်ဒိုနီးရှားဥပဒေနဲ့လူခွင့်ရေးဆိုင်ရာဝန်ကြီးရဆိုနာလာဝလီကပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုတောင်းရကြခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလမဟာမင်းကြီးဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့လည်းမြို့တော်ဂျကာတာမှာဒီကနေ့တွေ့ဆုံခဲ့ပါတယ်။တနင်္လာနေ့ရုံးကတော့ကုလမဟာမင်းကြီးအယ်ဟူစိန်ကမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာနဲ့လူမျိုးတွေတပ်ဖြတ်မှုမျိုးဖြစ်ကောင်းဖြစ်နိုင်ခဲ့တယ်ဆိုပြီးတော့ထပ်လောင်းပြောဆိုခဲ့ပါသေးတယ်။လူငယ်နေ့ဩဂုတ်လကုန်ပိုင်းကဆက်လို့မြန်မာလူမျိုးရေးစကန်တွေကိုအာဆာအဖွဲ့ကဝင်ရောက်စီးနှင်ပြီးအစိုးရစစ်တပ်ကနေမြင့်ရှင်းလင်းရမှာဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်သွားခဲ့ပြီးတဲ့နောက်ရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေချစ်ချစ်လောင်လောင်ထွက်ပေါ်ခဲ့ပါတယ်။မြန်မာအစိုးရကတော့အခုလိုဆွဆွဲမှုတွေကိုညှင်းဆန်းပြီးတော့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ဝင်ရောက်လာသူတွေဆိုပြီးတော့ပြောဆိုထားတာပါခင်ဗျာ
။မြန်မာနိုင်ငံမှာတော့နိုင်ငံတော်လှည့်ဝက်အဥပဒေဖောက်ပြက်မှုနဲ့ဖမ်းဆီးခံထားရတဲ့ Writers သတင်းတောက်2ဦးရဲ့အမှုကိုဒီနေ့ဆက်ဆွဲဆေးရမှာတရားလူပြသက်သေရဲရရှိကဖမ်းဆီးချိန်တုန်းကအမှတ်တမ်းကိုမိရှုဖျက်ဆီးခဲ့ကြောင်းထွက်ဆိုသွားခဲ့ပါတယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီနေ့တရားခွင်မှာဒီရဲရရှိရဲ့ထွက်ဆိုချက်ဟာကွဲလွဲချက်တွေလည်းရှိနေတယ်လို့ Writer သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းနေဦးတန်းစောအောင်ကအခုလို့ဆိုပါတယ
်ဒီနေ့ကျွန်တော်တို့ဥစားဒီသတင်းတောက်တွေကိုရှာဖွေတဲ့နေရာမှာပါတဲ့တူရဲကိုတင်သွင်းဖို့ကျွန်တော်တို့စစ်တယ်အဲ့မှာအရေးကြီးတဲ့ချက်နှစ်ချက်ကျွန်တော်တို့တွေ့တယ်တွေ့တာကပါလဲဆိုတော့နံပါတ်1တစ်ချက်ကဒီသတင်းတောက်တွေဖမှန်ပြီးချင်းသူ့ရဲ့ဟိုရဲမှတ်တမ်းပေါ့နော်ဘာတွေဘလို့ဖြစ်တယ်ဆိုတော့မှတ်တမ်းစာရွက်ကိုသူကမီးရှို့လိုက်ဒါရည်ကြီးတဲ့တစ်ချက်ပါနောက်တစ်ချက်ကပါလဲဆိုတော့ဒီရုံးမှသူတက်တည်လာမထွက်ခင်ဒီပြောဆိုရမယ့်အကြောင်းအရာတွေကိုဟိုဒါရီကိုကြည့်ပြီးတော့တောက်လျှောက်ပတ်ဆိုရတယ်ဆိုဆိုရတယ်အဲ့အကြောင်းအရာတွေကလည်းမနေ့ညသို့မဟုတ်ဒီနေ့မနေ့မှရေကူးလာတဲ့အကြောင်းအရာတွေဖြစ်တယ်အဲ့တော့တစုံတစ်ယောက်ကဒီလိုပြောပါဒီလိုထွက်ပါဆိုပြီးတော့ဟိုပြောဆိုလို့သူတရားရုံးမှလာပြီးတော့ထွက်ရတဲ့ပုံစံမျိုးဖြစ်တယ်တကယ်ပြစ်စကမှာတော့ဒီဒရင်တောက်တွေကိုဖမ်းဆီးတဲ့ပုံစံနဲ့သူချက်ဆိုရတဲ့ပုံစံနဲ့ပေါ်လဲမှုလို့ရှိ
တယ်တကယ်တော့ဒီသတင်းတောက်နှစ်ဦးကိုပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လှည့်ဝက်သတင်းအချက်အလက်တွေဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့အရေးယူခဲ့တာပါဒါပေမဲ့လည်းဒီသတင်းတောက်နှစ်ဦးကရဲတွေနဲ့ညစာစာရင်တွေ့ဖို့ဖိတ်ကြားခံရပြီးတဲ့နောက်အဲ့ဒီချိန်တဲ့ညမှာပဲဖမ်းဆီးခံခဲ့ရတဲ့အတွက်တမင်အကွက်ချဖမ်းဆီးတာဖြစ်တယ်လို့ပြောဆိုထားပြီးဖမ်းဆီးချခံရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောက်ဝန်ခံခိုင်းတာတွေရှိတယ်လို့ဆိုနေပါတယ်။ဒီနေ့တရားရုံးကိုနိုင်ငံတကာသံတမန်တွေလည်းလာရောက်လေ့လာစောင့်ကြည့်ခဲ့ကြပါတယ်။နောက်တစ်ချိန်ရုံးချင်းကိုတော့ February 14ရက်နေ့မှာထပ်ချင်းဆိုထားပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံပါလီမန်ရှိတဲ့မြောက်ကိုရီးယားတန်ယုံကနေတဆင့်ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်အတွက်လိုအပ်တဲ့ပစ္စည်းတွေနည်းပညာတွေကိုရယူနေတယ်လို့ဂျာမနီထောက်လိုင်းရေးအကြီးအကဲကပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီလိုဆောင်ရွက်နေရတဲ့ပတ်သက်လို့အသေးစိတ်အချက်အလက်နဲ့ဒီလိုလှုပ်ဆောင်မှုတွေကိုတားဆီးဖို့သူ့အနေနဲ့အာမမခံနိုင်ဘူးလို့ ဒီ Hangor Mason ကဒီဂျာမနီရုပ်မြင်သံကြားမှာပြောလိုက်ပါတယ်တရားမဝင်မှန်ကိုဇီကကနေဂျာဂန်ဝယ်ယူပေးသူကနေတစ်ဆင့်မြက်ကိုရီးယားဟာအဲဒီလိုရရှိခဲ့လို့ယူဆကြောင်းလည်းသူကပြောပါတယ်မြက်ကိုရီးယားရရှိခဲ့တဲ့နည်းပညာဟာအရက်ဖတ်မှာရောစစ်ဖတ်မှာရောအသုံးပြုလို့ရနိုင်ကြောင်း Mason ကပြောပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးမြက်ကိုရီးယားတန်ယုံပြောခွင့်ရကတော့အဲဒီသတင်းနဲ့ပတ်သက်ပြီးတော့မမှန်ဘူးလို့ CNN သတင်းဌာနကညင်းဆိုပါတယ်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်နဲ့နျူကလ িয়ার ထိပ်ဖူးတပ်ဆင်ပစ်ခတ်နိုင်တဲ့ပေတင်းတက်ဒုံစမ်းသပ်နေရာတွေကိုရပ်ပစ်ဖို့ညှဉ်းဆန်နေတာကြောင့်ကုလသမဂ္ဂကပိုးပြီးတော့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုဇက်တိုက်ချမှတ်ခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထဲကျင်းပမဲ့ဆောင်းရွာသည်အိုလံပစ်ပွဲတော်မှာဖျော်ဖြေဖို့အတွက်မြောက်ကိုရီးယားအနုပညာရှင်140ပါမြောက်ကိုရီးယားသင်္ဘောဟာဒီနေ့ပဲတောင်ကိုရီးယားကိုဆက်ရောက်လာခဲ့ပါတယ်။မြောက်ကိုရီးယားပေါ်နိုင်ငံတကာတက်ခတ်အရေးယူမှုတွေအတွက်အခုလိုကြုံတောင့်ကြုံခဲ့ဖြစ်လျှော့ပေးခဲ့တာကြောင့်မြောက်ကိုရီးယားဖွဲ့အနေနဲ့ဆုံးမွေတော်မှာအခုလိုဖျော်ဖြေခွင့်ရလာခဲ့တာပါမြောက်ကိုရီးယားဖျော်ဖြေအဖွဲ့ဒီနေ့ဆက်ရောက်လာချိန်မှာတုံ့ပြန်မှုတွေကတော့မျိုးမျိုးရှိခဲ့ရမှာအနောက်ရောက်ဝတ်စားတွေကိုဝတ်ဆင်ထားပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့တပ်ပုံတွေကင်ဆောင်ဆန္ဒပြသူတချို့ရှိတယ်လို့တောင်ကိုရီးယားနိုင်ငံတော်သတင်းဆိုပြီးတောင်ကိုရီးယားနဲ့အမေရိကန်လန်တွေဟွေရန်ဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ဒီအိုလံပစ်ပွဲတော်ဖွင့်ပွဲအခါမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတပါတဲ့အားကစားသမားတွေဟာနှစ်နိုင်ငံညီညွတ်ရေးအလံအောက်မှာအတူရှင်တွဲပြီးချီတက်ကြမှာဖြစ်တယ်လို့အားကစားပွဲတချို့မှလည်းအတူရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကွန်အောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရမှုဟာအေအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်တပ်ဖွဲ့ဘက်ကတော့ညှင်းဆိုထားပါတယ်။လောလောဆယ်မှာတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖန်ဆီးစစ်ဆေးတာတွေရှိတဲ့ပေါ်ဒေသတွေမှာမတိမငိမ့်ဖြစ်နေကြောင်းလဲမြောက်ဦးအတိကယုံနှိမ့်နှင်းမှုစုံစမ်းရေးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကွန်မိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့မြောင်းမျိုးနဲ့အုတ်ချွေမှုဟောင်းဥပိုးဘုံမင်းတိုက်တက်ပြတ်ခံရတာဟာ AA Cup ရခိုင်တက်မရော်ဖလာဘောလုံးပွဲကျင်းပဖို့စီစဉ်သူတွေကိုဖမ်းဆီးတာနောက်လူ9ယောက်တေဆုံးခဲ့တဲ့မြောက်ဦးဖြစ်စဉ်နဲ့ဆက်ဆက်ပြီး AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကကြိုတင်ကြံစီတဲ့လောက်ရအဖြစ်စစ်ဆေးတွေးရှိရာကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒါဟာမြောက်ဦးမြို့နယ်အုတ်ချွေမှုဟောင်းတက်ခါရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ကျော်မြင့်ခခိုင်ကျော်နဲ့သူ့ရဲ့သားမင်းတန်းထေခမင်းတန်းထိုက်တို့ကိုစစ်ဆေးဖော်ထုတ်ချက်အရ AA အဖွဲ့စီယုံရင်မှုကိုလက်စပိုင်ဇော်မျိုးအောင်ခဇော်မိုးအောင်တို့နဲ့ပူးပေါင်းတက်ပြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီသတင်းဖော်ပြချက်နဲ့ပတ်သက်ပြီး AA တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောဆိုပါတယ
်မမအစိုးရအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတခုခုရတိုင်းမှာเนาะကျွန်တော်တို့ဒါတော်လိုင်းရဲ့ဖွင့်ရှိတွေကိုเนาะဘုံတိုက်ကြညွှန်းလွှန်းအောင်အမေရိကန်ထုံးနဲ့တိုက်ခိုက်နေတဲ့ဒိဋ္ဌိတွေဖြစ်နေကြ။ဒီနှုန်းကလည်းပဲအဆက်ဆက်တိုက်ခိုက်မှုတွေအများကြီးရှိပါတယ်เนาะကျွန်တော်တို့ကအဲ့ဒီအတန်းပဲဖွင့်ရှိတွေနဲ့ဆက်ကြတာတို့ဒီမွေးစေဝါကိစ္စတွေနဲ့ဆက်ဆက်ကြတာတို့အဲ့ဒါမျိုးတွေအများကြီးသူတို့လုပ်ခုပါတယ်။เนาะအခုလည်းပဲကျွန်တော်တို့ကိုเนาะဒီလူတိုင်းဘုံမှာနေပြီးတော့အားသမားနေပြီးတော့ဒါတိုက်ခိုက်ဖို့အတွက်သူတို့ဒီစနစ်တကျကိုကျန်းမာရေးလို့မှဒါအခုလိုမျိုးထုတ်ပြန်လာတာလို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်ပါဗျာ
လက်ရှိဖန်ဆီးစစ်ဆေးနေတဲ့ကျော်မြင့်ခခိုင်ကျော်ဟာတင်ညိုကြီးရွာအုတ်ချွေမှုတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူနဲ့သူသားမင်းတန်းထေခမင်းတန်းထိုက်တို့ဟာမွေးရစီဝါရောင်းဝယ်တာရရှိတဲ့ငွေကြေးနဲ့အေအေတက်ဖွဲ့ကို M16 တက်နက်19လက်ပစ္စတိုကိုးလက်နဲ့ GN ကြီးစံတွေပို့ဆောင်ပေးခဲ့ကြောင်းလည်းဖော်ပြပါတယ်အေအေတက်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက
ကြတာတဲ့အဲ့ဒီ MC အမျိုးသားလက်နေတွေကကျွန်တော်တို့အခိုင်အမာတို့တိုက်ခိုက်ရေးတပ်ဖွဲ့တွေလုံးဝအုံနဲ့လက်နေကြနော်ကျွန်တော်တို့အဲ့ဒီ MC တွေကိုလုံးဝမတုံ့ဘူး
ဤတပ်ဖွဲ့ဟာမြောက်ဦးမြို့မှာရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်မြောက်ဝမ်းနည်းဘွယ်အခမ်းအနားပြိပင်ခံရပြီးနောက်ဖြစ်ပေါ်လာတဲ့အကြီးကြီးုံမှာရဲတပ်ဖွဲ့ကပြစ်ခတ်လို့လူ9ယောက်သေဆုံးခဲ့တဲ့နောက်မှာဤတပ်ဖွဲ့ဟာအကြမ်းဖက်ပြစ်ခတ်တပ်ဖြတ်သူတွေကိုထိရောက်ပြင်းထန်တဲ့အရေးယူဆောင်ရွက်တာတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားဘူးပါတဲ့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းခဲ့တဲ့မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးအဖွဲ့ရဲ့အတွင်းမှုလည်းဖြစ်တဲ့ဦးတာထွန်းစိန်ကတော့ပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နဲ့ AA တပ်ဖွဲ့ရဲ့ညှင်းဆို့ချက်အပေါ်တုံ့တရခက်ခဲကြောင်းပြောပါတယ
်ကျွန်တော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘလို့မှလည်းမတုံ့တရရှင်ဘူးဘလို့မှလည်းမှတ်ချက်မပေးရှင်ဘူးဒါကတော့သူတို့အကြောင်းနဲ့သူတို့ပဲပေါ့နော်
မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအတက်ခံရတာနဲ့ပတ်သက်လို့တင်းညိုကြီးရွာကလူတချို့ကိုဖမ်းဆီးစစ်ဆေးတာတွေဆောင်ရွက်နေလို့နေမည်မတီးမငိမ်ဖြစ်နေပြီးမြောက်ဦးအဒီကယုံကိစ္စစုံစမ်းရေးတွေကိုကွင်းစင်းဆောင်ရွက်တာတွေဆိုင်းငံ့ထားကြောင်းဦးထွန်းသားစိန်ကအခုလိုဆက်ပြောပါတယ
်ဒီကျွန်တော်တို့ကော်မရှင်ကတော့လောလောဆယ်ညီပေမှာပေါ့နော်ဒီဟိုမှာမြောက်ဦးမြို့နယ်တင်းညိုကလည်းပဲလူ9ယောက်10ယောက်လောက်ကိုသက်ဆိုင်ရာတွေကခေါ်ပြီးတော့ညင်းညာစီစစ်နေတာတွေရှိတယ်။ဒေသတွင်းမှာလည်းဒါနဲ့ပတ်သက်ပြီးတော့မငြိမ်မသက်တွေဖြစ်နေတယ်။အဲဒါကြောင့်မို့လို့လို့စင်မှာနေပြင်းအခြေအနေကိုစီစစ်မှုဟာကိုတော့ကျွန်တော်တို့ခတ်တာဆန်ခံထားတယ်။ဒါပေမဲ့ကျွန်တော်တို့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်လုတ်တဲ့လုတ်ခိုက်တဲ့ဟာတွေကိုပေါ့နော်ကျွန်တော်တို့ဆော့တော်မှာဆိုင်ပြီးတော့အလုံးလုံးနေကြပါတယ်။
စကိုင်းပြည်နယ်အတွင်းမှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိသွားတဲ့ဒုက္ခသည်6သိန်းရေးနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်နိုင်ငံတကာကဖိအားပေးတာတွေရှိနေသလိုရသေးတော်မျိုးနယ်မှာကျင်းပတဲ့စကိုင်းပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်ပြည့်ဝမ်းနည်းပွဲအခမ်းအနားဟောပြောပွဲနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဖမ်းဆီးထားတဲ့အပေါ်ရခိုင်ပြည်သူတွေရဲ့ကန့်ကွက်ဆန္ဒပြတာတွေလည်းရှိနေပါတယ်
ကုမိုးစောတင်ပြတော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ71.25ရိုကနေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တိုင်းရင်းဒေသတွေဖက်ကတိုက်ပွဲသတင်းပဲဆက်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်မှာမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင် TNLA တအောင်းပလောင်တပ်ဖွဲ့တို့ကြားတကြော့ပြန်တိုက်ပွဲတွေကြောင့်ဒေသခံတွေနေရွှန့်ခွာထွက်ပြေးနေကြရသလိုတိုက်ပွဲအတွင်းပိတ်မိနေသူတွေလည်းရှိနေပါတယ်တချိန်တည်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIA နဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်အပြည့်စုံကတော့ဆက်သွယ်ဆုံးထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကပြောပြပေးမှာပ
ါမြန်မာသံတမန်နဲ့ TNLA တန်းပလောင်စပ်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားခဲ့မှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ကဆိုင်းခေါင်ကျွာသားတွေဟာနေရောက်ကိုစုခွန်ထွက်ပြေးခဲ့ရပြီးတိန်နေမြို့နယ်ကကောင်းအိုင်ရွာဖုန်ကြီးကျောင်းမှာစစ်ပြေးဒုက္ခသည်ဖြစ်နဲ့ခိုလုံနေရတယ်လို့ရှမ်းပြည်နယ်လှုပ်စော်ကိုယ်စားလှယ်နန်းခင်စားကြီးက VOA ကိုပြောပါတယ်မနေ့ကဆက်ပြေးလာတာကျမတို့
တိန်နေမြို့နယ်ကောင်းအိုင်ကျောင်းအုပ်စုကနော်အဲကောင်းအိုင်မှာရောက်နေတယ်ချက်အလုံးတရာနဲ့58ဦးစားရောမှာရောပေါ့နော်ကလေးတွေရောအခုပြေးလာတာချင်းရယ်ရှိုင်းရယ်ပလောင်ရယ်ချင်းရွာမှာကတော့အကုန်ပြေးလာပြီလေဟောကျွန်တော်တို့လည်းချက်ချင်းကူညီပါတယ်ချင်းရွာသားတွေလည်းအချင်းချင်းအဲ့မှာကူညီပဲဆံတွေအဝတ်စားတွေပံ့ပိုးပေးတယ်ပြီးရင်ပုံကြီးကောင်းမှာဖားထားတယ်ချင်းအမြင့်များလည်းကူညီပေးပါတယ
်ဒီစစ်ပြေးဒုက္ခသည်တွေဟာတနင်္ဂနွေနေ့ကတမ်းပလောင်သဖွဲ့နဲ့တမ်းမတော်တို့အကြဒါခိုင်နဲ့ဆိုင်ခေါင်ရွာနီးစိုက်ပွဲဖြစ်ပွားခဲ့လို့တောရောင်သဲဆွဲပြေးသိမ်းချောင်ရင်တိန်ဒီမြို့ကကောင်းအောင်ရွာကိုမနေ့ညနေပိုင်းမှာရောက်ရှိလာတာပါဒါခိုင်ကြီးရွာသားတွေကတော့ကိုခိုင်မြို့ထဲသိမ်းချောင်နေသလိုဆိုင်ခေါင်ကြီးရွာသား150ကျော်ကတော့တိန်ဒီမြို့နယ်ထဲကကောင်းအောင်ရွာဘုန်းကြီးကျောင်းမှာခိုးလုံနေကြရတာပါစစ်ပြေးဒုက္ခသည်တွေထဲမှာကျောင်းနေရွယ်ကလေးတွေလည်းပါဝင်နေပါတယ်ဒီကလေးတွေရဲ့ပညာရေးစီးဆိုင်မှာကိုစိုးရိမ်နေရတယ်လို့ကောင်းအောင်ရွာကကျောင်းဆရာမနန်းခန်းဟွန်ကပြောပါတယ်
ကောင်းနေတဲ့ကလေးတွေဒီမှာရောက်နေသူစောက30နဲ့ရောက်ပြည့်တဲ့ဒီမှာရောက်တာ19ရောက်တခြားနေရာမှာပြန်သွားလိုက်တာအဲ့သူတို့ပညာရေးကတော့ဘယ်လိုစီနေရမလဲတူရှင်တူအကခနဲ့ရဲဆိုဘုခါပညာရေးမျိုးရောင်းရနေတို့စီစီနေတဲ့ရှင
်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်သဖွဲ့နဲ့တမတော်သူရမနေ့ကကုခိုင်မြို့နယ်ဖားဖိုင်ကျေးရွာနဲ့ငုတ်ငါကျေးရွာကမှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွင်သမတော်ဘက်ကစစ်လေရင်သုံးတိုက်ခတ်ခဲ့တယ်လို့ TNL ပြန်ကြားရေးရာရှိဘူမှုတိုက်ကျော်ကပြောပါတယ
်။မနေ့ကမနေ့ခုနကဒီအကျော်လာကနေဖာမဆယ်နိုင်ခွဲထိဖြစ်ပေါ်တယ်။အဲဒီဖြစ်နေတဲ့အချိန်ဒီဆယ်နိုင်ဆယ်မိနစ်လောက်ပါပဲဒီမြန်မာဘက်ကဒီကြောင်ပြည်ကူတဲ့လာမင်းတက်ခဲ့တဲ့နိုင်ရဲ့နေသားပေါ့။ဒီလိုကတော့အနေကျင်းတိုင်းရတာဒီလိုရှိတယ်ကြားဖို့မျိုးလည်းမရှိဘူး။မြန်မာတမတော်ဘက်ကထိခိုက်မှုကတော့လေးများတယ်။ဒီစီကတော့မတည်ရဘူး။
နဖက်သားကြားဖြစ်ပွားနေတဲ့စိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပေါ်ကိုရောက်ရှိနေတဲ့နန်းချံမြို့နယ်ကြက်သေးရွာဆိတ်ဆောင်ရွာသား300ကျော်ဟာလည်းနေရကိုမပြနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။အလားတူကချင်ပြည်နယ်အတွင်းမှာမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားစစ်ရေးသိမ်းမှတ်နေတဲ့အခြေအနေမှာရှိနေပါတယ်။တနိုင်းမြို့နယ်ပရင်မော်တီတပ်မှာမြန်မာသမ္မတနဲ့ကချင်လူမျိုးရေးသမ္မတ KIA တို့ကြားစိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးဒေသခံတွေနဲ့မော်လုတ်သားသဆောင်ခန့်ဟာမော်တီတပ်အတွင်းမှာပိတ်မိနေဆဲအခြေအနေမှာရှိနေတယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ်
ဒါပေမဲ့တော့ဒီနေ့ရဲ့အင်မတန်မှပြင်းထန်တယ်လို့ပြောရကြ။သိနေတဲ့နေရာနားမှာပေါ့ Smart Your Home နေရာမှာပဲလေ။ဘသူချောင်းဆိုတဲ့နေရာမှာခုဘသူခဆိုတဲ့နေရာမှာတက်တော့အင်တန်ပြင်းထန်တယ်ဖြစ်လာရကြ။အဲ့မှာသိနေတဲ့လူတွေကတော့အခက်ခဲကတော်တော်လေးစိုးရိမ်ကြသူဖြစ်နေပြီပေါ့
။ကချင်ပြည်နယ်သလိုင်းမြို့နယ်အပါအဝင်မန်စီမြို့နယ်နဲ့စွန်ဘရာဘုံဒေသတွေမှာမြမသမတော်နဲ့ကချင်လူလာရေးသမတော် KNA တို့ကြား တိုက်ပွဲဖြစ်ပွားဖို့လာလာများနေတယ်လို့ KIU ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
ဒီကြောင့်ဒီကတော့အနုမတော်ပြန်ကြည့်တာမရှိဘူး။ဒီတော့ကျမှပဲရောက်တဲ့နေရာမှာသူတို့နေရာချပြမအနုကအပြည့်နေထားတယ်လို့ကြားတယ်။ဒီတိုက်ပွဲကတော့ပြန်ကြည့်ဖို့ကတော့အလားလာများပါလား။တိုက်ပွဲဒီတင်ထားနေဆိုတော့အနက်ကျက်ဆုံးတာကတော့ထိခိုက်တာတွေတော့ရှိဖို့လည်းသေချာပါလား။
လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာမြန်မာသမတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KIA နဲ့ CNL တို့နဲ့စိုက်ပွဲပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်လို့သမတော်ဘက်ကတော့လက်တလောတဆုံတရားသတင်းထုတ်ပြန်လာတော့မရှိသေးပါဘူး KIA နဲ့ CNL တို့ဟာ UWS ဝါတပ်ဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ပြည်တော်စုငင်းချာရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်ဖြစ်သလို NC လမ်းကြောင်းကိုလက်မခံသေးတဲ့အခြေအနေမှာရှိနေပါတယ်ဒါပေမဲ့တစ်ဖက်မှာမွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်စည်းရုံး ITU တို့ဟာဖေဖော်ဝါရီ23ရက်နေ့မှာ NCA ပြည်ကြက်လက်မှတ်ရေးသူသွားဖို့ပြင်ဆင်နေစဲလဲဖြစ်ပါတယ်ခင်ဗျာ
ဘရရှ်ကံခင်ဗျာအန်ဒီအဆူအအနေနဲ့လက်ရှိဦးစားပေးဆောင်နေတဲ့ပြည်ရင်းညီညာရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ရေးကိစ္စတွေမှာထင်သလိုရှေ့မရောက်ဖြစ်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။နိုင်ငံတွင်းမှာဒီအဆူအအနဲ့စစ်တပ်အဆူအအနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမို့လို့ပြည်ရင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးလို့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအဆူအအကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်မှုတွေကလည်းရှိပါတယ်။နှစ်နှစ်သက်တမ်းဝင်လာပြီဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ဒီအခက်အခဲတွေကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိန့်ခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရတဲ့လေလိုင်းဆွေးနွေးခန်းတွေကိုအပတ်စဉ်စနေနဲ့အင်္ဂါညတွေမှာအသစ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ19:25:30တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနဲ့အမေရိကန်ပြည်ထောင်စုတို့အကြားကအရင်ကျေးမှုဖလှယ်ရေးအစီအစဉ်ရာအမေရိကန်အခြေစိုက် Next Level Hip Hop အဖွဲ့ဟာတနင်္လာနေ့ညကအမေရိကန်သံအမကြီးနဲ့အိမ်မှာမြန်မာပရိသတ်တွေကိုဖျော်ဖြေတင်ဆက်ခဲ့ပါတယ်။ Next Level အဖွဲ့ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းမြန်မာ Hip Hop အနုပညာရှင်တွေအတွက်အလုပ်ယုံတင်နန်းတွေလည်းဖွင့်လှစ်ပို့ချပေးနေပါတယ်။မြန်မာနဲ့အမေရိကန်ကြား Hip Hop ဂီတဖလှယ်ရေးအကြောင်းကိုရင်တွားရောက်တည်င်းယူထားတဲ့ကုဇော်ဝင်းလိုင်ကပြောပြပေးမှာပါရှင်။Hey, look, I said, oh well, here we go again, another brother man, cause he ain't doing him.
Hip hop look called it, Gita Pinyaya ha, Kanit Lungari Icha, Nanganaga Mada Makabe.မြန်မာလူငယ်တွေအကြမ်းပါပါရေပန်းဆလာနေတဲ့အမှုပညာရေးစီးကြောင်းတစ်ခုဖြစ်ပါတယ်အထူးသဖြင့်တော့ဒီ hip hop ဖြော်ပြရေးအစီအစဉ်တွေကိုစတင်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှာဆိုရင် hip hop ဟာအရင်ကဂီတလောကကိုလွှမ်းမိုးထားခဲ့တဲ့ rock and roll pop စတဲ့ဂီတရေးစီးကြောင်းတွေကိုကျော်လွန်ပြီးလူကြိုက်ပုံများလာတဲ့အထိခေတ်ဆားလာနေတာဖြစ်ပါတယ်ဒါကြောင့်လဲမြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ရုံယဉ်ကျေးမှုဌာနကနှစ်နိုင်ငံအကြားယဉ်ကျေးမှုဖလှယ်တဲ့အနေနဲ့အမေရိကန်အခြေစိုက် next level hip hop အဖွဲ့ကိုဖိတ်ကြားပြီးhip hop ဂီတပညာရနဲ့ဆိုင်တဲ့ဤပညာတွေသူနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်နိုင်တဲ့အခြေအနေတွေအကြောင်းအလို့ယုံဆွေးနွေးပွဲတွေဖွင့်လှစ်ပြီးမြန်မာနိုင်ငံ hip hop ဂီတပညာရှင်လူငယ်တွေကိုအမေရိကန်စင်တာမှာပို့ချပေးနေတာဖြစ်ပါတယ်။နိုင်ငံအကြားယဉ်ကျေးမှုဖလှယ်ရေးအစီအစဉ်ပေါ်သူ့ရဲ့အမြင်သဘောထားတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီး Scott Marshall ကအခုလိုပြောပြပါတယ်။
Oh, I mean, these cultural exchanges are important. I mean, the music's great.
ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေကသိပ်ကောင်းပါတယ်။ဂီတအနုပညာကလည်းကောင်းပါတယ်ဒါပေမဲ့ဒီတဲ့ပိုကောင်းတဲ့အရာကတော့လူလူချင်းထိတွေ့ဆက်ဆက်မှုပဲဖြစ်ပါတယ်ဒါဟာပြည်သူတွေအချင်းချင်းကြားထိတွေ့ဆက်ဆက်မှုရစေတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်ဒီနေရာမှာတော့အမေရိကန်နိုင်ငံက hip hop အစိုးရတွေလာကြတဲ့အစီအစဉ်ပေါ့သူတို့ကစွန့်ဦးတီထွင်လောက်ကင်မှုအခြေအနေလူမှုအတိုင်းအဝိုင်းအချင်းချင်းအကြားထိတွေ့ဆက်ဆံကြတဲ့အခြေအနေတွေကိုပြောဆိုဆွေးနွေးကြပေမဲ့တကယ်တော့ဒါတွေဟာပြည်သူအချင်းချင်းအကြားထိတွေ့ဆက်ဆံတာလောက်ရေးမကြည့်ပါဘူး
မြန်မာနိုင်ငံကိုလာရောက်တဲ့ Next Level Hip Hop အဖွဲ့ဝင် Chris Williams ကို DJ Trife ကလည်းမြန်မာနိုင်ငံအပေါ်သူ့ရဲ့အမြင်တွေကိုအခုလိုမျှဝေခဲ့ပါတယ်
။ It's such a beautiful country when you just look at the people. There's so many
မြန်မာနိုင်ငံဟာအင်မတန်တာယာလှပတဲ့တိုင်းပြည်တစ်ခုပါ။တိုင်းသားလူမျိုးတွေလည်းအများကြီးရှိပါတယ်။ တနည်းအားဖြင့်အမေရိကန်ပြည်ထောင်စုနဲ့လည်းတူပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလည်းမတူညီတဲ့လူမျိုးစုတွေအများအပြားနေထိုင်ကြတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကဟစ်ဟော့ဂီတဟာနိုင်ငံတကာကိုထိုးဖောက်နိုင်တဲ့အခွင့်အလမ်းအများကြီးရှိပါတယ
်။မြန်မာဟစ်ဟော့အဆိုတော်ကြက်ဖားကလည်းနှုတ်ပညာရှင်တွေအကြားညာနာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့အခက်အခဲတွေကိုအခုလိုရှင်းပြပါတယ်။
ဆိုလိုတာဗျာအမကျွန်တော်တို့အခွေထုတ်တာကိုကဘာမှာဆိုရင်တို့ကတို့ကြိုက်တဲ့အခွေတို့ကတကယ်ပတ်စံပေးပြီးတော့တို့ကအားပေးတယ်ကျွန်တော်တို့စီမားကတော့နည်းနည်းထုံးစံလေးဖြစ်နေတာရှဲတယ်ဥပမာမင်းမဘာသင်းနေရှိလဲငါ့ကိုပေးမင်းကလဖက်အတိုင်းအဲ့လိုပေါ့တကယ်သူ့ကိုလဖက်အတိုင်းအောင်မဟုတ်တကယ်ဒီအသစ်တစ်ခုအနေနဲ့ဒီထုတ်ထားတဲ့ product ကိုထုတ်ထားတဲ့အတိုင်းဝယ်ယူအားပေးရမှာနော်အဲ့လိုခါလေးတော့ဒါပေမဲ့အကုန်လုံးကဒီဟာကိုလက်ခံနေကြတဲ့အတွက်ကျွန်တော်မှအဲ့လေးတွေပြန်ပြင်ရမယ်အဲ့လိုလေးပေါ့ပြီးရင်လည်းကျွန်တော်နားမလည်သေးတဲ့ကျွန်တော်တို့ဟိုမတိထားသေးတာကြီးဘာကြီးရှိအောင်လဲသူစီအဲ့ဟာကြီးတော့တင်ညင်တယ်အဲ့လိုမျိုးပေါ့ business နဲ့ပတ်သက်တာဒီ industry နဲ့ပတ်သက်တာတော့ဘယ်လိုလုပ်လို့ရလဲ commercial ဖြစ်အောင်ဘယ်လိုလုပ်လဲအဲ့ဟာကြီးဘာကြီးပေါ့နော်အဲ့ဟာကြီ
း next level အဖွဲ့ရဲ့နောက်ဆုံးဖြောပြပွဲအစီအစဉ်ကိုတော့ရန်ကုန်မြို့ hotel နဲ့ခီးသွားလာရေးလုပ်ငန်းအဆောက်အဦအတွင်းမှာဖေဖော်ဝါရီလ18ရက်နေ့ကျရင်ကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဒီပွဲကိုလူတိုင်းလာရောက်ကြည့်ရှုအားပေးနိုင်တယ်လို့အမေရိကန်တန်ယုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်လိုက်ပါရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ် PP ချင်းမှာပဲ VOA ရုံမြင့်တန်းကြအစီအစဉ်တွေကိုညနေ9:00-9:00ခွဲထိ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့တော်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook ဆာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြန့်ရှင်းနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦး
။အထူးဆောင်တဲ့စစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆံမှုရှိခဲ့သလားဆိုတာနဲ့သူသမ္မတဖြစ်လာပြီးမကြာခင်မှာပြည်ထောင်စုဆောင်တဲ့စစ်ဆေးဘယူရို FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖယ်ရှားလိုက်တာဟာတရားရေးပေါ်ဂျာဝင်ဆွတ်ဖက်ရရောက်လေကလားဆိုတာကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာမှားရင်ပြောကြတာတွေဒါမှမဟုတ်ရှင်းတော့မညီပြောဆိုဂဲမီမာကိုသူ့ရဲ့ရှင်းတွေကစိုးရိမ်နေတာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းပတ်ထည့်တွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားပါတယ်American Dude Tamara Mike Pence ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးတော့စောင့်ကြည့်သွားမယ်လို့အလတ်စကားမှာဒီကနေ့ထုတ်ပြီးတော့ပြောလိုက်ပါတယ်မြန်မာနိုင်ငံကပြည်ပခန့်တွေအရေးအဖြစ်ရှာရမှာအင်ဒိုနီးရှားအနေနဲ့ကူညီနိုင်တဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Zayed Raed Al Hussein ကအလေးနက်ထားပြောကြားလိုက်တယ်လို့အင်ဒိုနီးရှားဥပဒေနဲ့လူခွင့်ဆိုင်ရာဝန်ကြီး Yasona Lawli လာအိုလီကပြောလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကိုတွင်းကြခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလမဟာမင်းကြီးဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ဒီကနေ့မှတွေ့ဆုံခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထည့်ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဖြောပြပို့အတွက်မြောက်ကိုရီးယားအနုပညာရှင်140ဒီပါမြောက်ကိုရီးယားတင်မောဟာဒီကနေ့တောင်ကိုရီးယားနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ခင်ဗျာ
တဲ့ရင်အချင်းချက်ကိုကိုအောင်ကကြီးညာပေးခဲ့တော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် View American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပ
ါ This program has come to you from the Voice of America.Washington. From